တော်ရရှိမြခင်ဗျာဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်ကြားဆောင်တက်အဆင့်မြင့်အရာရှိတွေရဲ့နှစ်ရက်ကြာအစည်းအဝေးကိုနေပြည်တော်မှာပြုလုပ်ပြီးစီးသွားခဲ့ပါတယ်ဒီအစည်းအဝေးမှာမိုးရွာမှောက်ကိုကိုင်းတွေနှိမ်နင်းရေးအကြမ်းဖက်မှုတိုက်ဖျက်ရေးနဲ့တရားမဝင်နေဆက်ဖက်ကျော်တားဆီးရေးတွေဆွေးနွေးကြပါတယ်တဲ့အထူးသဖြင့်တော့ AA ရခိုင်တပ်မတော်နဲ့အာဆာအဖွဲ့ကိုဘင်္ဂလားဒေ့ရှ်နဲ့မြန်မာနှစ်နိုင်ငံနယ်ကြားဆောင်တက်တွေပူးပေါင်းပြီးနှိမ်နင်းမှုဆွေးနွေးကြတယ်လို့သိရပါတယ်AA ရခိုင်တပ်မတော်နဲ့အာဆာအဖွဲ့ဟာဘင်္ဂလားဒေ့ရှ်မှာခြေကုပ်ယူရတယ်လို့သမရာယုံပြောခွင့်ရသူကမကြသေးတဲ့လပိုင်းမှာပြောထားသလိုအဲ့ဒီနှစ်ဖွဲ့ဟာနယ်မြေခွဲခြားပြီးလှုပ်ရှားနေတယ်လို့လည်းမြန်မာတပ်မတော်ကပြောထားတာရှိပါတယ်။ပြီးခဲ့တဲ့တစ်လကျော်ကဆိုရင်အိန္ဒိယအစိုးရကိုတုံ့လန့်နေတဲ့နာဂသဘုံအဖွဲ့ဖြစ်တဲ့ NSCNK ရဲ့စခန်းကိုမြန်မာတပ်မတော်ကဝန်စီပြီးခေါင်းဆောင်တချို့ကိုဖမ်းလိုက်သလိုအပြန်အလှန်အားဖြင့်အိန္ဒိယဘက်ကလည်း AA တပ်ဖွဲ့တွေကိုတိုက်ထုတ်ခဲ့တယ်ဆိုတဲ့သတင်းတချို့လည်းထွက်ပေါ်လာပါတယ်။ဒါပေမဲ့ရခိုင်တပ်မတော်ကတော့အဲ့ဒီသတင်းတွေကိုငြင်းဆူခဲ့ပါတယ်။အဲ့နောက်မှာတော့မြမတက်မတော်ကချင်းမြန်တရင်နေပါဝင်လက်နက်ကြီးအကူတက်တွေလေချောင်းကူတက်တွေပါသုံးပြီး AA တက်တွေကိုတိုက်ထုတ်နေတယ်။ AA တက်တွေကလည်းမြမတက်မတော်ကိုပျောက်ကြားစစ်အသွင်နဲ့တိုက်နေတယ်ဆိုတဲ့သတင်းတွေစက်တိုက်ဆိုသလိုပေါ်ထွက်လာပါတယ်။အခု AB လာမှာဆိုရင်တရင်နေကစလို့6ရက်နေတိဖြစ်ခဲ့တဲ့နှစ်ဖက်တိုက်ပွဲရောတစ်ဖက်တည်းကထိုးစစ်ရောစက်တိုက်ဆိုသလိုဖြစ်ခဲ့တဲ့အကြောင်းကို AA ဖွဲ့ကသတင်းထုတ်ပြန်ပါတယ်။အဲ့ဒီတိုက်ပွဲသတင်းတွေထဲမှာ3ရက်နေကတော့ဘူးတိတော်မျိုးနယ်ကဆိုင်းနေချောင်းလုံးနာကယူရမှာမြမတက်မတော်ကရဟန်းရင်နဲ့ပြစ်ခတ်တိုက်ခိုက်တဲ့အခါမှာတော့ရိုဟင်ဂျာမွတ်စလင်9ယောက်တေဆုံးပြီးအယောက်20လောက်ဒဏ်ရာရသွားပါတော့တယ်။ဒါနဲ့ပတ်သက်လို့ကုလသမဂ္ဂလူ့ခွင့်မှာမင်းကြီးယုံကပြစ်တင်ရှုံချလိုက်တယ်လို့ဒီလျှောက်ရဟာဆေးရဆုံးမှုကျူးလွန်ရာရောက်နိုင်တယ်လို့သတိပေးလိုက်တာလည်းတွေ့ရပါတယ်။အဲ့ဒီဖြစ်ရတဲ့ပတ်သက်လို့တော့မြမတက်မတော်ကပြန်ပြီးဖြေရှင်းတာကအကြမ်းဖက်အဖွဲ့တွေနဲ့ရောနေတဲ့သူတွေကိုထိခိုက်သွားတာဖြစ်ပြီးအဲ့ဒီသူတွေကိုစေးကူပေးနေတယ်လို့အကြမ်းဖက်အဖွဲ့တွေနဲ့ဆက်ဆက်မှုရှိမရှိကိုလည်းစစ်ဆေးနေတယ်လို့ဆိုပါတယ်။အဲ့တော့ဧပြီလ5ရက်နေ့နဲ့6ရက်နေ့တွေမှာလည်းတိုက်ပွဲတွေဆက်ဖြစ်နေပြီးဘူးတီတောင်နဲ့ကြောက်တော်မြို့နယ်ကတိုက်ပွဲတွေမှာဆိုရင်မြမတက်မတော်ဘက်ကကြာဆုံးတဲ့သူတွေရဲ့တပ်ပုံတွေတိမ့်စီရမိတဲ့လက်နက်ခဲယမ်းမိကြောက်တွေကိုအေအေဘက်ကထုတ်ပြန်လိုက်ပါတယ်။မြမတက်မတော်ဘက်ကတော့အဲ့ဒီထုတ်ပြန်ချက်နဲ့ပတ်သက်လို့တစုံတရာတုံ့ပြန်ပြောဆိုတာမကြားရသေးပါဘူး။ဘလို့ပဲဖြစ်ဖြစ်တိုက်ပွဲတွေအချိန်ညှင့်နေတာနဲ့အမျှနှစ်ဖက်တပ်သားတွေတေချီတန်ရမှာဖြစ်သလိုအရသားတွေလည်းမြေစာပင်အဖြစ်နဲ့တေဆုံးထိခိုက်နာကျင်ရတာတွေအိုးပြစ်အိမ်ပြစ်ထွက်ပြေးရတာတွေများသက်ထက်များလာနေပါတယ်ဒီလိုဖြစ်နေတဲ့ပြည်တွင်းစစ်ကိုအချိန်လျှော့ပြီးစစ်ပြေငြိမ်းအောင်လုပ်မဲ့အစားအမြင့်ဖြတ်ချိန်မုံးရေးကိုသာနီလန်ပေါင်းစုံရှာနေတာအတကက်စစ်ပွဲတွေချုံငြိမ်းမဲ့နီလာသာရငြိမ်းချမ်းမဲ့နီလာဆိုတာမေးစရာဖြစ်နေပါတယ်ဒီနေရာမှာစဉ်းစားစရာတစ်ချက်ကတော့လူလူထောက်ခံမှုမရှိတဲ့စစ်ပွဲဟာအောင်မြင်မှုမရနိုင်ဘူးဆိုတဲ့ခေတ်ဆက်ဆက်ပြောနေတဲ့စကားတစ်ခွမှာမြန်မာပြည်မှာတိုင်းရင်းသားတွေနဲ့ဖြစ်နေတဲ့စစ်ပွဲတွေကိုဒီစကားနဲ့ချိန်ထိုးကြည့်မယ်ဆိုရင်မှန်ကန်နေတာတွေ့ရပါတယ်တိုင်းရင်းသားဒေသတွေမှာသူတို့အမျိုးသားတွေနဲ့ဖွဲ့ထားတဲ့လက်နက်ကိုင်တပ်တွေကိုသူတို့လူလူရဲ့ထောက်ခံမှုရှိနေတဲ့အတွက်အစိုးရတပ်ကမချေမုန်းနိုင်တာဆယ်စုနှစ်နဲ့ချီကြာရှည်တည်တတ်နေတဲ့ဖြစ်ရပ်ကအထင်ရှားပါအခုတခါရခိုင်မျိုးသားတွေနဲ့ဖွဲ့စည်းလိုက်တဲ့ AA ဖွဲ့ကလည်းသူတို့လူလူရဲ့အကာအကွယ်ထောင်ပံ့ရနေတာတွေ့ရပါတယ်ဒီလိုအခြေအနေမှာဒေသခံလူလူရဲ့အချက်ကိုမရတဲ့နှလုံးသက်ဖို့ကိုမကင်လှုပ်နိုင်တဲ့ဘယ်တပ်ဖွဲ့မှမစိုးစစ်ပွဲအနိုင်ရဖို့ဆိုတာခက်နေဟုံးမှာဖြစ်ပါတယ်ဒါဆိုရင်လူတွေတေချပြီးငွေကုန်ကြေးကြများလာတဲ့စစ်ပွဲတွေနဲ့ဆက်နိုင်တိုက်ရေးအိမ်မက်ကိုဆက်မက်ကြမလားနီလန်ပြောင်းပြီးငြိမ်းချမ်းရေးအတွက်ရှေးရှုမလားဆိုတာသက်ဆိုင်သူတွေတိုင်းပြည်ကိုစီမံအုပ်ချုပ်ခွင့်ရထားသူတွေအတွက်အချိန်မလင့်သေးတဲ့အကြောင်းသုံးသပ်တင်ပြလိုက်ရပါတယ်ခင်ဗျာ